ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကစာတင်ကြောင်းတစ်ခုနှင့်ကြာသာဘေးနေကလွန်ကျွေးရင်တန်းကိုပြစ်မှတ်ထားတိုက်ခိုက်တဲ့အတိခံကားဘုံပေါက်ခွဲမှုကြောင့်လူ၈ယောက်ထဏ်မင်းတေဆုံးပြီး၁၈ယောက်ဒဏ်ရာရသွားပါတယ
်
ပေါက်ကွဲမှုကြောင့်ကြီးကျယ်ပြန့်နှံ့ကျုံလို့ရပါတယ်အတန်းထဲမှာကျောင်းသားတွေကိုစာတင်နေချိန်ပေါက်ကွဲမှုရှင်ကကျောင်းဝင်းထဲအထိရက်ခက်ခဲ့ပါတယ်လို့အခင်းဖြစ်တဲ့နေရာနီးစာတင်ကျောင်းကဆရာတယောက်ပြောဆိုသွားတာပါကျေလောင်တဲ့ပေါက်ကွဲစံနဲ့နောက်ဆက်တွဲမိခိုးလုံးကြီးတွေကြောင့်ဘေးလွတ်ရာထွက်ပြေးခဲ့ရပြီးပေါောင်းနေရာကပြန်ထွက်လာတဲ့အချိန်မှာအလောင်းရှင်လောင်းနဲ့ဒဏ်ရာသူ၁၀ယောက်ထက်မနည်းတွေ့ရတယ်လို့လည်းကိုယ်တိုင်တွေ့ရသူတယောက်က VOA ဆိုမာလီဌာနကိုပြောပါတယ်မိုဂါဒီရှုမြို့တော်ရဲတပ်ဖွဲ့ပြောခွင့်ရအဘိတာဖတာအတန်ဟာဆန်ကတော့လူမျိုးရေးရင်နှင်းကိုပြစ်မှတ်ထားအသေးခံဘုံခွက်တက်ခဲ့တဲ့အကြောင်းပြောဆိုခဲ့တာပါကုလသမဂ္ဂအတွက်လူမျိုးရေးတာဝန်ယူပေးနေတဲ့ရင်နှင်းကိုဖောက်ခွဲပစ္စည်းတွေထိဆောင်လာတဲ့ SUV ကားစင်းနဲ့ဘေးကနေရှင်းမောင်းပြီးဖောက်ခွဲတက်ခိုက်တာလို့လည်းသူကပြောပါတယ်တက်ခတ်မှုကြောင့်၈ယောက်သေပြီး၁၉ယောက်ဒဏ်ရာရတဲ့အကြောင်းလဲရဲတပ်ဖွဲ့ပြောခွင့်ရကဒင်းတောက်တွေကိုအတည်ပြုပြောဆိုခဲ့တာပါမိုဂါဒီရှုမြို့တော်အချက်ချံနေရာမှာဖြစ်ပွားတဲ့အသေးခံဘုံခွက်တက်ခတ်မှုကြောင့်နာမရှိတဲ့အငယ်စားစီးပွားရေးလုပ်ငန်းတွေနဲ့စားတောက်ဆက်တိုင်ပျက်စီးသွားခဲ့ပါတယ်ပောက်ခွဲမှုဖြစ်တဲ့အချိန်မှာကျောင်းသားတစ်ထောင်ကျော်စာတင်နေတဲ့အနီးအနားကစာတင်ကြောင်းလည်းထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ
်အာဖရိကတိုက်နောက်ပိုင်းမှာရှိတဲ့ဘာကီနာဖာဆိုနိုင်ငံမှာအစွန်းအဆန့်ကျင်ဆန္ဒပြမှုတွေကြောင့်လုံခြုံရေးအခြေအနေဆိုးဝါးနေချိန်မှာပဲဗိုလ်တပ်ဖွဲ့နဲ့ကရတန်ကာဒေတာတီဘူးမှာရှိတဲ့တပ်ဖွဲ့တစ်ခုအတက်ခိုက်ခံရပြီးစစ်သား၃ဦးကြာဆုံးခဲ့ရတယ်လို့ဒါဇင်နဲ့ချီတဟန်ရခဲ့တယ်လို့နောက်ပြီးတော့စစ်သွေးကြွဆက်တူလည်းအသေးရမိတယ်လို့စစ်တကကျက်တဲ့ဘေးနေမှာတင်ညာချက်ထုတ်ပြန်ပြောဆိုပါတယ်။နိုဝင်ဘာ14ရက်ကစပြီးအစ္စလာမစ်စစ်သွေးကြွလို့တန်လျာရှိသူတွေတိုက်ခိုက်တာဟာအခုတိုက်ခိုက်မှုနဲ့ဆိုရင်၃ချိန်ရှိပြီဖြစ်ပါတယ်။နိုဝင်ဘာ14တိုက်ခိုက်မှုကနေလုံခြုံရေးတပ်သားအယောက်60ကျော်တေဆုံးခဲ့ရပြီးအရသာတရားစင်လောက်တေဆုံးခဲ့ရတဲ့အတွက်ဒေါသထွက်ပြီးနိုင်ငံတလွာဆန့်ကျင်ဆန္ဒပြမှုတွေနဲ့အတူကင်မရာရော့ခ်မတ်ကာဘိုနှုတ်ထွက်ပေးဖို့အတွက်တောင်းဆိုခဲ့ကြတာပါ။ဘာဂီနာဖာဆိုမှာလူထောင်ပေါင်းများစွာတည်ဆုံးပြီးတန်းနဲ့ရှိအိုးရင်ဆန့်ခွာထွက်ပြေးရတဲ့အယ်ကိုင်ဒါနဲ့အိုင်အက်စ်သွေးကြွတွေနဲ့ဆက်နွယ်နေတဲ့စစ်သွေးကြွလှုပ်ရှားနေတာဟာလေးနှစ်တာရှိပြီဖြစ်ပေမဲ့အစိုးရကနိုင်နေမှုတွေမလုပ်ခဲ့တဲ့အတွက်စနေနေ့မှာအစိုးရကိုဆန့်ကျင်ဆန္ဒပြဖို့အတွက်အတိုက်ခံတွေကဆော်နေတာဖြစ်ပါတယ်